နောက်မေကွန်တခုကအရှင်ဘုရားဟောကြားခဲ့တော့ဗာရေးကြီးဆုံးလေတရားတော်တွင်လူဘဝသည်နတ်ဘဝထက်သာလွန်သောချက်သုံးချက်ကိုနာရသဖြင့်အထူးဝန်တာအရာဖြစ်မိတော်လေနောက်တစ်ပံနိဗ္ဗာန်မျက်မှောက်မပြုနိုင်မီလူဘဝပြန်ရရန်ဤသို့ကြိုးစားအထုတ်ရနိုင်ပါသလေဆိုလိုတာလူဘဝကိုရအောင်ဘယ်လိုပြန်လုပ်ရမလဲပေါ့ပိန်တော့ခုရနေတဲ့လူဘဝရဲ့တန်ဖိုးဒီတန်ဖိုးတွေကိုတကယ်သိရှိနားလည်တဲ့သူတွေဘဝတန်ဖိုးရှိအောင်နေမှာကျင်းနေဧကံပဲလူကတန်လွန်တဲ့အချက်၃ချက်ကျေးစွမ်းတတိရှိတယ်တတိရှိတယ်မြတ်သောကျင့်ကိုကျင့်နိုင်အဲ့အချက်သုံးချက်ဒီလူတန်ဖိုးပဲလို့နားလေသဘောပေါက်တဲ့လူတယောက်ကအဲ့အတိုင်းသာနေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဟောနိဗ္ဗာန်တော်မှာရောက်နိုင်ပါလေဆိုတော့လူပြန်မဖြစ်เสียအကြောင်းမရှိဘူးဟုတ်ပြီလားလူပြန်ဖြစ်ဖို့တည်ကြတဲ့လောက်ပဲပေါ့အလုပ်တစ်ခုလုပ်တဲ့နေရာမှာတချို့တမချက်တစ်ခုပြောကြဆိုဆိုလို့ရှိရင်ခုလက်ရှိအနေထားတဲ့ကိုမြင့်သွားတာတစ်မျိုးလက်ရှိအနေထားနဲ့တန်းတူအခြေအနေရရှိတာကတစ်မျိုးနှိပ်ကျသွားတာကတစ်မျိုးလို့အခြေအနေ၃ရပ်ရှိတယ်ပေါ့နော်အဲ့ဒီခါမှာစောစောကပြောခဲ့တဲ့စွမ်းရည်၃ရပ်ကိုအပြည့်ဝအားထုတ်တဲ့သူစူးစမ်းလုံးလပြုတဲ့သူကဘုရင်တို့ပြန်နှိပ်ကျစရာအကြောင်းမရှိဘူးပေးပြောခဲ့ပါတယ်လူဘဝကိုရတယ်ဆိုတာကံကောင်းလို့ရတာအဲ့တော့ကံကောင်းလို့ရလာတဲ့လူဘဝမှာအခုလက်ရှိလုပ်နေတဲ့အလုပ်တွေကံတွေကလည်းပဲကောင်းနေတယ်ဆိုလို့ရှိရင်ဂတိဘဝမရစရာအကြောင်းရှိလားရှိဘူးเนาะအောက်ပြန်ဆင်းစရာမရှိဘူးအနည်းဆုံးဟိုဒါထက်မြင့်တဲ့ဘဝဒါထက်ကောင်းတဲ့အခြေအနေမရဘူးဆိုရင်တော့မှဒီအနေထားတော့ဖြစ်ဘုရားနဲ့ပြိတ္တကြီးကျင်းတည်ဧကံမရဘူးလားကံကောင်းလို့ဖို့ရည်ကြည်တယ်ပေါ့ကာယကံဝစီကံမနောကံဒီသုံးခုကောင်းလို့ရလာတဲ့လူဘဝကံကောင်းထောက်မှစွာနဲ့ရလာတဲ့လူဘဝမှာအတ္တတပံကောင်းအောင်လို့တတိရှိရှိနဲ့ပြုမယ်တတိရှိရှိနဲ့ကုသိုလ်တွေပြုမယ်မြတ်တဲ့အကျင့်တွေကိုစူးစမ်းပြီးတော့ပြုမယ်ဆိုလို့ရှိရင်တော့သိကြပါလေလူဘဝလောက်ကတော့ခြင်းတိအကံမလွဲနိုင်ဘူးပေါ့နော်ဒါခုနအမေတဲ့မိကွန်းရဲ့ဖြေပါနောက်တစ်ခုကရှင်ဘုရားနောက်ဆုံးဘဝကူးပြောင်းချိန်မှာတရားရှုမှတ်နိုင်ဖို့ရည်ကြည်တယ်လို့ဆိုရှိပါတယ်တဲ့အကယ်၍ယောဂအခြေအနေကြောင့်မော်ဖင်းပိတ်ထိုးသွင်းရသဖြင့်တရားမမှတ်နိုင်သဖြင့်တဲ့ဘဝတစ်ခုလုံးဆောင်ရွက်ခဲ့သည့်ကုသိုလ်သည်ချီးနှီးဖြစ်ရပါသလားတဲ့မော်ဖင်းထိုးသွင်းခြင်းကိုညှင်းပယ်ရမလားလက်ခံရမလားတဲ့နောက်ဆုံးချိန်ဘဝကူးပြောင်းတဲ့ချိန်ဆိုတာဒါရည်ကြည်ပါတယ်တတ္တဝါတွေရဲ့ဘဝတစ်ခုမှာရည်ကြည်ဆုံးအချိန်ဒီဘဝနေကုန်ချုပ်တဲ့အချိန်ဘဝနေကုန်ချုပ်တဲ့အချိန်မှာဘုန်းကြီးတို့ဒီအချိန်မှာသူဘာနှလုံးသွင်းတယ်လေသူဘာနှလုံးသွင်းလဲတော့ဆိုတော့သူစိတ်နေစိတ်ထားသူနှလုံးသွင်းပုံမှာမူတည်ပြီးတော့သူရှေ့ဘယ်သွားမှာလဲဆိုတဲ့အချိန်တွေကအဲ့ဒီညမှာပေါ်လွင်လာတယ်ဥပမာဖြင့်ကောင်းတာကိုနှလုံးသွင်းတဲ့သူကုသိုလ်ကောင်းမှုတွေကိုအာယုံပြုနိုင်တဲ့သူသည်ဘယ်ရောက်မလဲနောက်ဘဝမှာကောင်းတာကိုရောက်မှာမကောင်းတာတွေကိုအသွာအာယုံပြုမိတဲ့သူသည်ဘယ်ရောက်မလို့မကောင်းတဲ့နေရာရောက်မှာဒါဖော်မြူလာတစ်ခုအနေနဲ့နေရာမှာတစ်ခုအနေနဲ့မှတ်တဲ့နဲ့ပေါ့အဲ့ညာမှာဘုန်းကြီးတို့တစ်ခုစဉ်းစားစရာကောင်းတာကိုနှလုံးသွင်းဖို့ဆိုတဲ့နေရာမှာဒီအချိန်လေးကြတော့မှကပ်ပြီးတော့နှလုံးသွင်းလို့ဖြစ်နိုင်မဖြစ်နိုင်ပေါ့ဟုတ်ပြီလားဒီကနေ့ချိန်မှာကောင်းရင်ကောင်းတယ်ဒီကနေ့ချိန်ခါမှာကောင်းရင်ပြီးရောဆိုလိုတာဘုန်းကြီးတို့ပန်းဝင်ကောင်းဖို့ရည်ကြီးတယ်ပေါ့နော်နောက်ဆုံးပန်းဝင်ကောင်းလို့ရှိရင်ဘုရားကောင်းပါမှာပဲဆိုပြီးတော့ဒီအချိန်လေးကြတော့မှကပ်ပြီးတော့ကောင်းအောင်လုပ်ဖို့စဉ်းစားကြည့်လွယ်ပါမလားလွယ်ဘူးဘယ်တော့မှလုံးရမှာလဲကြာရှည်လေးမြင့်စွာချိန်ယူပြီးတော့လှုပ်လာတဲ့အလေးအကျင့် စိတ်ကူအကြံစီဒီဒါစကားပြောတယ်ကဲအမြဲတမ်းကိုဘာစဉ်းစားနေလေပေါ့ကိုအမြဲတမ်းဘာတွေးနေတယ်ခုချိန်မှာတွေးနေတဲ့အတွေးမျိုးတင်ကလေးချိန်ခါမှာတွေးဖြစ်မှာပဲခုချိန်ခါမှာဘုန်းကြီးတို့ကုသိုလ်တွေများများတွေးတဲ့သူတင်ကလေးချိန်ခါကြာရင်လည်းဘာတွေးဖြစ်ဖို့များတယ်ကုသိုလ်တွေးဖြစ်ဖို့များတယ်သူဒါနကောင်းမှုနဲ့ပြောတဲ့သူတွေရှိတယ်အဒါနာပြုလို့ရှိရင်သိစိတ်ဝင်စားတယ်ဒါနာနဲ့နေတယ်အဲ့လူတွေဘုရားနေကုန်းချုပ်ချိန်မှာလည်းပဲသူကုသိုလ်သူကောင်းမှုကိုသူဒါနာကိုသူပြန်ပြီးတော့တတိယတယ်တချို့ကသီလနဲ့နေတဲ့သူသူသီလကိုသူအာယုံပြုတဲ့သူကလည်းဘုရားနောက်ဆုံးချိန်ကမှသီလကိုအမှတ်ရတာပဲတရားအထုတ်နေတဲ့သူလေ့ကျင့်ရှိတဲ့သူကလည်းဒီကနေ့ရှင်းကြလို့ရှိရင်ဘာလို့တရားအာယုံဘက်ကိုရောက်သွားတယ်ဆိုတော့ကဘဝတစ်လျှောက်လုံးမှာလွှမ်းမိုးခဲ့တဲ့အတွေးအကြံစိတ်ချင်းနေအကျင့်ဒါတွေကနောက်ဆုံးချိန်မှာဘုန်းကြီးတို့လွှမ်းမိုးမှုမရှိဘူးလားအတေကဏီရည်ကြီးတယ်ဆိုပြီးတော့တေကဏီကြတော့မှတချို့ရှိပါတယ်လူနာရီနာသွားပြီးတော့ဟာတရားကျင့်ပါတရားထုတ်ပါနော်တရားရှုခိုင်းမှတ်ခိုင်းကုသိုလ်တွေအာရုံပြုပါပြောခိုင်းပြီးရလည်းပဲပြောတယ်ကတသလုံးတစ်ခါမှတရားမကျင့်ကြတဲ့သူကအဲ့ချိန်ကျတော့မှကျင့်ပါကျင့်ပါဆိုတော့ရမလားကဲအခုတော့ကိုနေကောင်းတဲ့အချိန်ကျမ်းပါတဲ့အချိန်ကျင့်လာတော့မှလွယ်လားဟိုကျတော့မှတချို့ကဘုန်းကြီးတို့ပြင့်ပြီးတော့ရှင်ပြားတဲ့ဟိုမှာလူနာအချိန်နဲ့မကောင်းတော့ဘူးဖရားတဲ့ဘလို့တရားအထုံးမယ်ဆိုတော့ပြောပြပါအောင်နဲ့တချို့ကအဲ့ကျတော့မှဘုန်းကြီးတို့ပြင့်ပြီးတော့တရားအထုံးนี่ပြောခိုင်းကဲလူနာတသက်လုံးသူနေကောင်းစဉ်ကာလကျမ်းမာစဉ်တုန်းကတော့မှတရားစိတ်ဝင်စားလို့ဆိုတော့အဲ့နောက်ဆုံးချိန်ကျရင်ရောစိတ်ဝင်စားမလားသိကြတယ်အဲ့ဒါပြင့်မနေနဲ့တော့ဘုန်းကြီးလေเนาะတခါဘုန်းကြီးကြားဘူးတယ်တကမိုက်တယောက်သူအဲ့လိုပေါ့သူကျမ်းမာရေးကောင်းပါတယ်တော်တော်လေးအသက်ကြီးလို့ဆံဝါအတိတယ်သူဖြစ်နေတဲ့ယောဂမကြတော့ဘူးပေါ့ရှစ်ပိုင်းလောက်ပဲခံတော့မယ်ဆိုတာသိတော့သားသမီးတွေမိတွေကိုပြောလိုက်ကြာတော့ဘူးလို့ပြောလိုက်တော့သူတို့ကသူတို့အမေပေါ့ဖွားပေါ့နှလုံးသွင်းကောင်းအောင်ဆိုပြီးတော့ပြီးနားမှာတရားဖွင့်ပြီးတသက်လုံးတစ်ခါမှတရားမနာခဲ့တရားဖွင့်ပြီးတော့အဲ့ဒီကမကြီးကဘာပြောလို့ဆိုနင်တို့ကိုယ်ကနန်းကြီးလိုက်တာတချင်းလေးပါလေးဖွင့်တော်သေးတယ်မမကြီးလေးပါလေးဖွင့်ပါလားတဲ့သူကအဲ့ဒါတကယ်ပြောတာတကယ်ဖြစ်ပြည့်ဘင်းကြီးစရာပြောတာမဟုတ်ပါလားစဉ်းစားကြည့် तू အမြဲတမ်း तू ပျော်မွေ့နေတာသည်ဘာနဲ့တော့ကိလေသာနဲ့ तू ပျော်နေတာတခြင်း तू နားထောင်အမြဲတမ်းဒါပဲအာရုံပြုနေလို့တေခါနေကြတော့မှတရားတော်ဖွင့်တော့သူစိတ်တော်ညစ်အောင်ပဲဘုန်းကြီးထင်တယ်နော်အဲ့တော့ဒီနောက်ဆုံးချိန်မှာပြုတ်ပြင်ဖို့ဆိုတာလွယ်လားချက်ချင်းကြီးအဲ့ဒါတခါတည်းတေခါနေမှာဘွားကူကောင်းရင်ကောင်းတာပဲဆိုပြီးတော့အဲ့အချိန်ကျတော့မှကတ်ပြီးတော့ကုသလုံးမယ်ဆိုတော့လွယ်ပါမလားတသက်လုံးဆိုးလိုက်မိုက်ထားပြီးတော့တေကန်နေကောင်းရင်ပြီးရောဆိုပြီးတော့အဲ့ကျမငါတို့ပုံလှူလိုက်မယ်လို့ကျင့်ပလိုက်မယ်လို့ရပါမလားမရဘူးဒါလေးစဉ်းစားပါနော်အဲ့နောက်ဆုံးချိန်အရေးကြီးတယ်ဆိုတာထက်ဘဝတစ်လျှောက်လုံးအရေးကြီးတယ်လို့ခံယူထားနိုင်တော့ပိုမကောင်းလားကဲအဲ့လိုနှလုံးသွင်းဖို့ကောင်းပါတယ်နော်အဲ့ဒါမှအဲ့ဒါဆိုလို့ရှိရင်တော့ဘုန်းကြီးတို့တကယ်အရေးကြီးတဲ့သဘောပေါ့တကယ်လို့ယောဂအခြေအနေကြောင့်တဲ့မော်ဖင်းသွင်းရမယ်ဆိုလို့ရှိရင်တရားမမှတ်နိုင်တဲ့ဖြစ်တဲ့ဘဝတစ်ခုလုံးဆောင်ရွက်ခဲ့တဲ့ကုသိုလ်သည်အချီးနှီးဖြစ်ပါသလားကုသိုလ်ကတော့ချီးနှီးမဖြစ်ပါဘူးကုသိုလ်ချီးနှီးမဖြစ်သလိုအကုသိုလ်ကလည်းချီးနှီးမဖြစ်ဘူးဟုတ်လားကုသိုလ်ကလည်းသူ့အကျိုးသူ့ပေးမှာပဲအကုသိုလ်ကလည်းသူ့အကျိုးသူ့ပေးမှာဒီတော့စေထိုးသွင်းတာမထိုးသွင်းတာတော့ပြီးတော့ပြဿနာမရှာနဲ့ပေါ့နော်ရည်ကြည်တာကိုဘလောက်ကောင်းလဲဆိုတာရည်ကြည်တယ်လိုအပ်တာဘုန်းကြီးတို့ကောင်းဆုံးကတော့ဖြစ်တဘာဝအတိုင်းတည်ခြင်းကိုရင်ဆိုင်နိုင်တာကတော့ကောင်းဆုံးပေါ့တဘာဝအတိုင်းရင်ဆိုင်နိုင်ဖို့အတွက်ဆိုလို့ရှိရင်ဘာလို့ထားကောင်းလဲဆိုလို့ရှိရင်တရားကျင့်တာကကောင်းတယ်တောကပရိဒေဝစိုးရင်တေကနေ့ချိန်ခါမှာလူတွေစိုးရင်ကြတယ်ငါဘယ်ရောက်မလဲဘယ်သွားမလဲပေါ့ငါဒီဘဝသေလို့ရှိရင်ဘာများသွားဖြစ်မှာလဲစိတ်မပူဘူးလားစိတ်ပူတယ် အဲ့မှာစိတ်ပူကြရဲဆိုတာတသက်လုံးကောင်းတဲ့သူတွေကပူရတာလားမကောင်းတဲ့သူတွေကပူရတာမကောင်းတဲ့သူတွေပူရတာအကုသို့များတဲ့သူတွေအဲ့ချိန်ခါမှာတိတ်ပူတယ်ကုသို့ကောင်းမှုတွေများတဲ့သူတွေကဘုန်းကြီးတို့ပြိတ္တကြီးဘယ်ချိန်မှမပူရအောင်တတိရှိတယ်ကုသို့ကတတိပဲကုသို့ပြည့်တဲ့သူကတတိရှိတယ်နောက်ဘဝမကလို့ဘာကြီးဖြစ်နေဖြစ်နေပေါ့ကိုလှုပ်ထားတာတွေကောင်းတယ်ကိုမှကုသို့တွေရှိတယ်ဆိုလို့ရှိရင်ရှေ့ဘဝမှာဘယ်သူကကြိုးကုသို့ကောင်းမှုတွေကကြိုနေမှာပဲကောင်းကျိုးချမ်းသာတွေကကြိုနေမှာပဲဒီယုံကြည်ချက်ခိုင်ခိုင်မြဲမြဲရှိတဲ့သူသည်တရားမှာကိုမကြောက်ပူစီရလည်းမလိုဘူးပေါ့တော့ဒီအချိန်လေးမှာဘုန်းကြီးတို့အကိုမတိလိုက်လို့သူကသူစေတင်တွင်ပါတွင်တွင်ပေါ့ကိုတိနေတဲ့အချိန်ခါမှာကုသို့စိတ်ဖြစ်နေဖို့အရေးကြီးပါတယ်ဟုတ်ပြီလားမတိတော့တဲ့အချိန်ကိုဘာမှမတတ်နိုင်တဲ့အနေထားကိုဘုန်းကြီးတို့မပြောလို့ပါဘူးဖြစ်နိုင်လို့ရှိရင်တော့တွင်းတာနဲ့မတွင်းတာနဲ့ဆိုလို့ရှိရင်မတွင်းတာပိုကောင်းတယ်သဘာဝတိုင်းပေါ့တော့စေပညာရလေးပဲဒါခုခေတ်မှာဒါယောဂဝိညာခံစားရတာမကြည့်ရလို့သူမှတိတ်အပြင်းထန်ခံစားနေရတာတွေတက်တာအောင်ဆိုပြီးတော့ဒီယူဆဒီအချိန်မှာမှန်တယ်လို့ပြောကြပြီပဲလို့နောက်တစ်ချိန်ကြလို့ရှိရင်ဒီယူဆမှားတယ်ဆိုတာလေးပဲဖြစ်ချင်းဖြစ်အောင်ပါရည်ကြည့်တာသဘာဝတိုင်းနေသဘာဝတိုင်းတည်တာကောင်းတယ်ဒီအချိန်လေးမှာဘုန်းကြီးတို့တိတတိရှိတဲ့အချိန်လေးမှာနောက်ဆုံးအချိန်ဒီကိုအတိတတိတိကုသိုလ်ဘက်ကိုညွတ်ထားဖို့ကုသိုလ်တွေကိုအာယုံပြုဖို့အရေးကြီးတယ်ဟုတ်ပြီလားကိုမတတ်နိုင်တဲ့ကိစ္စတွေတော့တွားပြီးတော့ကြိုမစင်းစားနဲ့ပေါ့ကိုတတ်နိုင်တာကိုတတိရှိတဲ့အချိန်ထိကိုတိနေတဲ့အချိန်ထိကိုဘာအာယုံပြုရမလဲကုသိုလ်ကောင်းမှုတွေကိုအာယုံပြုတာကောင်းဆုံးနော်နောက်တစ်ခုမိမိစိတ်နဲ့တင့်တော်သောကမ္မထာများသည့်ဝိပဿနာကျင့်ရတဲ့ထောက်ကူပေးပါသလားဖရာတဲ့ဥမာရာဂဆရာရှိသူသည်အတုပကမ္မထာနဲ့ကာယကတာတတိကမ္မထာနဲ့တင့်တော်သည်ဟုကြားဖူးပါသည်ဖရာတဲ့ဒါထောက်ကူဖြစ်ပါတယ်ထောက်ကူဖြစ်တယ်ဆိုတာကမ္မထာမှန်သမျှသည်စိတ်ကိုစင်ကြယ်စေတဲ့လုပ်ငန်းစိတ်ကိုတည်ငြိမ်စေတဲ့အလုပ်နောက်ဆုံးယုံနဲ့ဓမ္မတွေကိုရှုပွားတဲ့နေရာမှာအထောက်ကူပေးပါတယ်ဒီမှာသူပြတာကဘုရင်တို့ရာဂဆေးရရှိသူတည်းအတုပါနဲ့ကာယကတာတတိကိုပွားဖို့တင့်တယ်ရာဂဆေးရကရာဂတရားတွေဖုံးလွှမ်းနေတဲ့သဘောဒီရာဂတရားတွေကိုတိုက်ဖြစ်ပြဖို့အတွက်သူ့နှင်ထုတ်ဖို့အတွက်ဆိုလို့ရှိခက်ကြမ်းကြမ်းလေးဘာလို့ရအောင်အတုပါကမ္မထံပွားတယ်ဆန့်ကျင်ဘက်အနေနဲ့တိုက်ထုတ်ပြတာအတုပါကမနှစ်သက်ဘူးမตายအောင်နှစ်သက်စရာตายရစရာမရှိတာသည်အတုပနှစ်သက်တွေ့တာနေတာကရာဂဥမာဖြစ်လူတယောက်ကိုချစ်ခင်နှစ်သက်တဲ့သူတယောက်ကိုဘုန်းကြီးတို့အတုသိစ်ချစ်တာပဲဘာလို့ချစ်နေတိုင်းတော့ဆိုလို့ရှိရင်အတုပမမြင်လို့ဟုတ်ပြီလားအတုပမြင်လို့ရှိရင်ချစ်ခင်မှုတွေကျော့သွားဘုရင်တို့ဖရာလောင်ဖြစ်စဉ်တစ်ခုမှာခုနှစ်ကြိမ်ယဟန်ဝတ်တယ်လို့တွေ့ပါတယ်ဖရာလောင်တော့ဘယ်နှစ်ကြိမ်ယဟန်ဝတ်ခုနှစ်ကြိမ်ယဟန်ဝတ်တယ်စံကြိမ်ပဲခုနှစ်ကြိမ်ဝတ်တယ်ဆိုတဲ့အဓိပ္ပာယ်ကသူ6ကြိမ်လူပြန်ထွက်တယ်ဆိုတဲ့ဇာကားပေါ့ဟုတ်ပြီလားအကြိမ်များများဝတ်တယ်ဆိုတာအကြိမ်များများထွက်မှာဟုတ်လို့ရတာဘုရင်တော်တစ်ကြိမ်ပဲဟုတ်ပြီလားငယ်ပြူဆရာတော်တန်ခါတော်တွေကဘယ်နှကြိမ်နေတစ်ကြိမ်ပဲပြန်မထွက်တော့တစ်ကြိမ်နဲ့ပြီးသွားတယ်အခုနှစ်ကြိမ်တော့သူဝတ်နိုင်တယ်သူ10ကြိမ်ဝတ်မယ်ဆိုပြီးတော့မလုံနဲ့နော်15ကြိမ်ဝတ်မယ်ဆိုပြီးတော့မလုံနဲ့ပေါ့အဲ့မှာခုနှစ်ကြိမ်ရန်ဟုတ်တဲ့သဘောကသူပိုင်ဆိုင်တဲ့ပစ္စည်းကုဒ္ဒလပန္နိတအထင်ပါတယ်သူနာမည်ကပောက်တူးလေးတစ်ချောင်းပိုင်တယ်စိုက်ပြိုးစားနေတယ်ပေါ့လေလုံးနေသူပိုင်တာတခြားအရင်နှီးတော့မှပိုက်ဆိုင်မှုမများပောက်တူးတစ်ချောင်းပဲရှိအဲ့ပောက်တူးလေးအားကိုပြီးတော့မြေယာခုတ်ထွင်းရှင်းလင်းမိုးကြတစ်ပင်လေးစိုက်ရတာလေးစားပေါ့ဒါလို့နေရနေတော့အိုးငါဘဝဆင်းရဲလိုက်တာနေကြလိုက်တာဘာမှလည်းအိပ်ပင်မရှိဘူးအချိန်နဲ့ကုန်သွားတာပဲရှိတယ်ရဟန်းဝတ်တာကောင်းတယ်ဆိုပြီးတော့ပောက်တူးလေးပြစ်ခဲ့ပြီးတော့ကြောင်းသွားရဟန်းဝတ်တော်နေကြကြတော့ ပေါတုတရိယပြီးတော့ပြန်ထွက်ပြန်ဘယ်နှကြိမ်နဲ့ခုနှစ်ကြိမ်နောက်ဆုံးတစ်ကြိမ်သူမထွက်တော့ဘူးဆိုတော့ဘာလို့လဲလို့ဘုန်းကြီးအဲ့တရားကိုဖတ်တဲ့အခါမှာကြည့်နောက်ဆုံးသူသင်္ကန်းပိုက်ပြီးတော့ထွက်ပြေးတဲ့အကြောင်းကသူတက္ကမအရာပို့လို့ပဲလဲအဲ့နေတာမြင်သွားလို့ဓမ္မရအဲ့ချိန်မှာသူမျိုးသမီးကနောက်ဆုံးသူဝတ်တဲ့ချိန်မှာကိုဝန်ကြီးနဲ့ညတကောင်လောက်သူဒီရင်တို့ထားကြည့်တဲ့အခါမှာဘေးမှာပုံမြတ်ပန်းပြန်တဲ့အိတ်နေတယ်လို့စာမှာပါတယ်ဘယ်လိုအိတ်တယ်တော့မသိပါဘူးကြောက်စရာလန့်စရာပေါ့နှစ်သက်စရာပုံတန်းမရှိတာတော့တေးကြပေါ့တတိလလွတ်နဲ့အိတ်နဲ့ပါးစားဟရင်လည်းဟနေပေါ့ပေါ့အင်းကြီးတွေထမိန်တွေကျွတ်ချင်လည်းကျွတ်နေမှာပေါ့နော်ကိုခန္ဓာကလည်းပဲခန္ဓာကိုယ်ဝန်ဆောင်ဝိဇ္ဇာနည်းအခြေအနေဆိုတော့ပုတ်ပွားနေတဲ့အတုဘာနဲ့အတွင်တန်းတွေ့လို့သူအမြင်မှမြင်သွားတဲ့အခါမှာဒီပေါ်မှာตาရတဲ့တဏှာလာကရှိသေးလားအေးအဲ့ဒါအတုဘကတဏှာကိုဖြတ်ပေးလိုက်တာဖြတ်ပေးလိုက်တာဒါတော့ထောက်ပံ့ဖြစ်တာပဲပေါ့တရားရကြောင်းထဲမှာဘုရားတို့ဒီဆရာညက်ကမ္မထာနဲ့တင့်တော်နောက်တရားတရားတွေဖြစ်အောင်လို့ဘုရားကုံတော်တွေပွားတဲ့ခါမှာပွားတယ်စိတ်တွေချမ်းသာမှုရအောင်မေတ္တာပို့တဲ့ခါမှာပို့ရတယ်ဘုရားတို့အခုအထုတ်တဲ့အချိန်မှာတရားအထုတ်တဲ့အစပိုင်းမှာဘယံခသိငိမ့်တော်မူသောမြတ်စွာဘုရားတတ္တဝါအလုံးတို့ဘယံခသိငိမ့်ကြပါစေဆိုတာဒါကမ္မထာနေပဲဘယံခသိငိမ့်တော်မူသောမြတ်စွာဘုရားဆိုတာဒီဗုဒ္ဓနှုတ်တည်းကမ္မထာပွားလိုက်တာတတ္တဝါအလုံးတို့ဘယံခသိငိမ့်ကြပါစေလို့ရွတ်ဆိုလိုက်တာဒီမေတ္တာကမ္မထာပွားလိုက်တာဒါအထောက်ကူဖြစ်ပါတယ်သမထာကလည်းဝိပဿနာကိုအားပေးတဲ့ကုညီတဲ့ပေါ့အရှင်ဘုရားမနေ့ကခေါ်တော်တော်တရားဘလို့ကျင့်ရမည်တွင်နဲ့နှာတိဖျားထိတ်မှဝင်လေထွက်လေကိုမှတ်ရတွင်ဝင်နေထွက်တယ်ဟုမှတ်ရမည်လားဒါမှမဟုတ်ဝင်နေထွက်တယ်ကိုရုပ်သဘောနံသဘောဟုထပ်မှန်ခွဲခြားမှတ်ရမည်လားရှင်းပြပေးပါရဲ့တောင်းမအပ်ပါတိဖျားတဲ့နော်ဝင်လေထွက်လေဆိုတာဘုန်းကြီးတို့ကဒီကမ္မထံအာယုံယူဖို့အတွက်လိုအပ်တဲ့အခြေအနေတစ်ခုပြောလိုက်တာပဲတကယ်ရှုမှန်မှာဝင်လေထွက်လေကိုမှတ်ခိုင်းတာမဟုတ်အဝင်ထွက်ကိုကြည့်ခိုင်းတာလည်းမဟုတ်ဝင်နေထွက်တယ်ဝင်နေထွက်တယ်တလို့မှတ်ခိုင်းတာလည်းမဟုတ်ဘာမှမလုပ်ဝင်လေဝင်လာတဲ့ခြေနေကြောင့်ထွက်လေထွက်သွားတဲ့ခြေနေကြောင့်ကိုယ်မှာဖြစ်ပေါ်လာတဲ့ယုံနံသဘောကိုကြည့်ခိုင်းတာနတိတိကျကျပြောလို့ရှိရင်အဓိကကြည့်ရမှာလေဘာကြည့်ရမလဲယုံနံဒီယုံနံကိုမြင်တာထင်တာတဲ့ခြေနေတစ်ခုကိုဝင်လေထွက်လေနဲ့တာနေရာတစ်ခုပြလိုက်တာပေါ့ဝင်နေထွက်လေမဟုတ်ဘဲနဲ့ဘုန်းကြီးတို့ခုနကဝမ်းပိုက်မှာပိန်နေဖောင်းနေဆိုတဲ့နေရာမှာကြည်လေပဲမရဘူးလားပိန်သွားတယ်ဆိုတာဒီဘာဖြစ်သွားလဲနော်ပိန်သွားတယ်ညော့သွားတာဖောင်းလာတယ်ဆိုတာတင်းလာတာတင်းသွားညော့သွားတာသဘောကယုတ်တင်းနေညော့တယ်လို့သိလိုက်တာနာဟုတ်ပြီလားနေရာပေါ်မှာမတတ်မှတ်ထားနေပေါ့ဘလို့ကြည့်လို့ရှိရင်ဘလို့နေထားကြည့်ရင်ရုပ်တရားကိုမြင်မလဲဘလို့ရှုလိုက်မှတ်လိုက်လို့ရှိရင်တော့နတ်တရားသဘောပေါက်နိုင်မလဲဆိုပြီးတော့အဲရုပ်နံကိုမှတ်ဖို့အတွက်ခြေနေတရက်ကိုဒါတတ်မှတ်ပေးတာလို့အဲ့လိုမှတ်ပြီးတော့เนาะဒီကရှုရမှာဒီရှုခံထားရမှာဒီရုပ်တရားနဲ့နတ်တရားရုပ်နံနှစ်ပါးကိုတတိထားပြီးတော့ရှုနေတာဒီတရားကျင့်တာအဲတတိထားပြီးတော့ရှုခြင်းအဖြစ်လေးပဲဝနာကပတ္တစာရီတောကရီပရိဒေဝရီငြိမ်းသွားတယ်ကိလေသာတွေကင်းရှင်းသွားတယ်ဆိုတဲ့ကျိုးကျေးဇူးတွေကိုတရားကျင့်သူတွေရတယ်လို့နှလုံးသွင်းပေါ့တရားကျင့်သူတွေမှာရရှိနိုင်တယ်အကျိုးဘာကြောင့်တရားကျင့်ရလဲဆိုလို့ရှိရင်ဒီလိုအကျိုးတရားတွေကိုမြှောက်ကိုလို့ဒီအကျိုးတရားတွေကိုရချင်လို့ကျင့်တယ်လို့နှလုံးသွင်းမယ်ဖြေမယ်ဆိုလို့ရှိရင်မှန်ကန်တယ်ဖြေပဲเนาะဒီတိုင်းကျင့်ကြံပွားများအထုံနိုင်ကြသဖြင့်ဒုက္ခခတ်သိမ်းငြိမ်းရာအမှန်မြတ်နိဗ္ဗာန်ကိုလင်းမြန်စွာလွယ်ကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆရာဖျားနိဗ္ဗာန်ကိုရောက်ဖို့ကြင့်ကြံရမှာမဂ္ဂင်၈ပါးတနည်းသေးတာရှိပါသည်ဟုနားလည်ထားပါသည်တပည့်တော်နှင့်အလွန်ရင်းနှီးသောမိတ်ဆွေတို့သည်ဒါနကိုအလွန်စိတ်ထက်သန်ပါသည်အမြဲလေလုပ်နေပါသည်ဒါနတစ်ခုထဲနှင့်သူ့ဘဝကတဖြည်းဖြည်းရင့်ကျက်မြင့်တက်သွားပြီးနိဗ္ဗာန်ကို ရောက်သွားမည်ဟုအသေးမှတ်နေပါသည်တဲ့ဒါနပြုလို့ရင်တရားကြည်ညိုစိတ်ပောက်ပြီးစိတ်ကကြည်လင်တန့်ရှင်းသွားနိုင်သည်ဟုယုံကြည်ပါ၏အဲ့လောင်းနေပဲနိဗ္ဗာန်ရောက်နိုင်ပါမလားဖေဟာတရားကျင့်ရင်မလိုပါဘူးလားဖေဟာထိရောက်ဆုံးဥပမာနဲ့ရှင်းလင်းပေးပါဖေဟာတဲ့အိနိုခုနကပြောတဲ့စကားထဲမှာလည်းတရားထဲမှာလည်းပဲပါပြီးသားပါနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မှန်သည်မဂ်ကင်၈ပါးမဂ္ဂသစ္စာဒါအငင်းပွားစရာမလိုပါဘူးဧကယနောတလန်းနေပဲရှိတယ်နိဗ္ဗာန်သွားမယ်လမ်းတစ်ချောင်းနေပဲရှိတယ်အဲ့တော့ဒါနကိုအလွန်စိတ်အားထက်သန်ပြီးတော့အမြဲလုပ်နေတဲ့သူဒါနတစ်ခုတည်းနဲ့တဖြည်းဖြည်းရင့်ကျက်လာပြီးတော့စင်ကြယ်သွားမယ်လို့တော့တထစ်ချပြောလို့တော့မရဘူးပေါ့။ဘုရားမြတ်စွာဘုရားရှင်ဟောတဲ့ပြောတဲ့ကုသိုလ်ကောင်းမှုကဒါနသီလဘာဝနာ၃မျိုးဟောခဲ့။ဘုရားရှင်ကိုယုံကြည်မှုတစ်ခုတည်းနဲ့ပဲဘုရားပြောကြဆိုဆိုလို့ရှိရင်မလိုအပ်တဲ့တရားတွေကိုဖះဟောပါမလားမဟုတ်ဘူးမလိုတဲ့တရားတွေမဟုတ်ဘူးဆိုတော့ဒါနလည်းလိုတယ်သီလလည်းလိုတယ်ဘာဝနာလည်းလိုတယ်ပေါ့တမျိုးတည်းတစ်ခုတည်းနဲ့သာပြည့်စုံပြီဆိုလို့ရှိရင်ဒါနတစ်ခုတည်းနဲ့နိဗ္ဗာန်ကိုတကယ်ရောက်မယ်ဆိုလို့ရှိရင်သီလနဲ့ဘာဝနာအပူဖြစ်သွားမှာပေါ့နော်အဲ့ဆိုဖះအဲ့လိုအပူတွေတော့မဟောတော့ဘူးလို့ဘုန်းကြီးတို့ထင်တယ်အဲ့တော့ဒါနလည်းလိုအပ်တယ်လို့သီလလည်းလိုတယ်ဘာဝနာလည်းလိုတယ်အဓိကနိဗ္ဗာန်ကိုရောက်တာကတော့ဖြစ်ဘာဝနာရောက်တာပေါ့အဲ့လိုဘာဝနာတရားတွေပွားနိုင်ဖို့ထောက်ပံ့ထောက်ကူဟာဒါနနဲ့သီလဒါနရဲ့ကျိုးအာနိသင်ကပြည့်စုံခြင်းတော့ချမ်းသာခြင်းသာဝဏေပြည့်စုံဖို့အတွက်ဒါနအထောက်ကူပေးသက်ရှိကျမ်းမာဖို့အတွက်ကိုသီလအထောက်ကူပေးအဲ့ဒီအကူအညီနှစ်ခုမပါဘဲနဲ့ဘုန်းကြီးတို့တရားကျင့်ဖို့လွယ်လားမပစ္စည်းဥစ္စာမပြည့်စုံဘူးကိုစားစရာမရှိဘူးတနေ့လုံးဝတနေ့စားတယ်ဆိုတဲ့သူတွေတရားကျင့်ဖို့လွယ်လားလွယ်ဘူးဒါနအားနေရင်လေတရားဘက်မှာညှော့နေသွားကျမ်းမာရင်မကောင်းပါဘူးနော်တယ်လေတူပါလေဆိုတဲ့သူတွေလေးပဲတရားကျင့်ဖို့ခက်တယ်။နေတိုင်းမကောင်းဖြစ်တဲ့သူတွေဘုန်းကြီးတို့ပြောလို့သာပြောရတယ်။တကယ်ကျမ်းမာတဲ့သူလောက်တော့မကျင့်နိုင်တာအသေးချာပဲ။ဒီတော့နိဗ္ဗာန်သွားတဲ့မဂ်ကင်၈ပါးအကျင့်တရားဆိုတဲ့ဘာဝနာတွေပွားများတဲ့နေရာမှာလိုအပ်တာသည်ဒါနသီလဘာဝနာအဓိကကဘာလို့လဲဘာဝနာအချမ်းအရာဖြစ်နေလို့လားဒါနနဲ့သီလနော်နောက်တစ်ခုကယခုမြမပြည်ကြီးတစ်ခုလုံးအလွန်ဆင်းရဲပြီးလူတွေဒုက္ခရောက်နေပါသည်ဖျားတဲ့ဘုန်းကြီးတို့တော့ပါလာတော့မသိဘူးအဲ့ဒါကိုဒီမှာကြွလာဘူးတော့ဘုန်းကြီးတစ်ပါးကတဲ့မြမပြည်သားတွေကံကအုတ်ချုပ်သူတွေထက်နှိမ့်နေလို့ဒုက္ခခံနေရတာလို့ပြောပါသည်တဲ့တပြည်လုံးတပြိုင်တည်းကြည့်ဒီလောက်ကံစုပုံနေနေလိမ့်မည်ကိုမထင်ပါတဲ့နောက်တစ်ပါးကတော့ကာလဝိမုတ်တိဒီလိုအချိန်ခါမှာဒီလိုဒုက္ခရောက်နေရမယ်ဆိုတဲ့သဘောကြောက်လို့ဖြည့်ရှင်းသွားပါသည်တဲ့အဲ့ဒီဖြည့်ကယုတ်တိပူရှိသည်ဟုထင်ပါသည်တဲ့တပြည်တော်မဆုံးဖြတ်တတ်ပါဒါကြောင့်ယခုပမာပြည်မှာဖြစ်ပျက်နေတာကိုတဲ့ဘာတရားဘာကျမ်းဂန်နဲ့ဆင်ញင်ရပါမလဲဖရာတဲ့နော်တော့သူပဲဆုံးဖြတ်ထားတာပဲเนาะခုနကံနဲ့ပြောမယ်ဆိုလို့ရှိရင်ကံကလည်းပဲဆိုင်ပါတယ်မဆိုင်ဘူးတော့မဟုတ်ဘူးကံရဲ့စွမ်းတတ္တိတကယ်ကြားလို့ရှိရင်ဘုန်းကြီးတို့ကံကသိစကားပြောတယ်ကံတူကျူပီးဆိုတဲ့စကားရှိတယ်ဒီလက်တွေ့ဖြစ်တဲ့ဖြစ်ရတစ်ခုပေါ့ပြီးခဲ့တဲ့နှစ်လသုံးလလောက်ကဘုန်းကြီးတို့ဟို ကြိုက်ထူမြို့အဝင်သားမှာဘုရားကလည်းတံပိစက်ကလည်းမသိဘူး express car တစ်စီးလမ်းမမြောင်းနဲ့ထိုးကြပြီးတော့မှောက်သွားတယ်တက်တက်ဆန်ဆန်အဲ့နေရအဲ့ကားမှောက်တဲ့နေရဘုန်းကြီးကကြိုက်ထူကနေတရားဝဲပြီးလို့ပြန်လာတဲ့နေ့ဘုန်းကြီးရှေ့ရသွားသူတို့အနောက်ကမှောက်သိမ့်မကွာအောင်ဘုန်းကြီးကားတော့မအောင်တတိထားမိတာလေးပြောတယ်ဟေ့မကြည့်သားမအောင်လို့ဒီဘက်လမ်းမှာခါလိုက်ဆိုလို့ရှိရင်လို့လမ်းဘေးရေမြောင်းမှာရေမရှိဘူးလို့ကိုတို့ကဆေးတွေပါတယ်လှုပ်ထားတော့မြောင်းထဲမှာရေတွေကပြည့်အဲရေစည်းရေလာကောင်းဖို့အတွက်မြောင်းအောင်လည်းပဲအဲဗုဒ္ဓဆာနဲ့ထိုးပြီးတော့ညှိထားမြောင်းကဆေးဘေးလောက်ကြည့်ပဲဆေးဘေး15ဘေးလောက်ပေါ့အဲ့ကလူတရလောက်ရှိတယ်မမရဘုန်းကြီးအဲ့ဒါတတိထားမိတယ်ဒီနေရာမှာအဆတူမဟုတ်ဘူးလို့ပြောပြီးတော့ပကိုးလေးရောက်ကျောင်းမြတ်ရောက်တဲ့အချိန်ချိန်ထွက်ဖုန်းလဲဆက်တယ်ရှင်ပြခုနစုံလိုက်သေးလားတဲ့ဟိုမှာကားတစ်စီးမှောက်သွားလို့ဆိုတော့ဟိုရအောင်းဩသွားအဲ့ကားမပေါ်ကလည်းထူးဆန်းနေသူကသူတို့တက်တက်သွားရနေပြီးတော့ဘေးလန်းစောင်းသွားတာခါတဲ့ခုနတူးထားတဲ့နေရာမြောင်းနဲ့ကွက်တိကြထွက်လို့မရဘေးကကားတလို့ဘေးဆောင်ကြီးမြောင်းနဲ့တက်ဂွင်တိကိုကျသွားတော့အောက်ကလူတွေဘယ်သူမှမထွက်နိုင်ဒီအပေါ်ကနေပရင်းပေါက်နဲ့နေတဲ့သူတွေပေါ့အဲ့ဒါပရင်းပေါက်ဖျက်ပြီးတော့ထွက်တာ5-6ယောက်လောက်တော့တက်ရှင်ကားလည်းပါလေလူ30လောက်ကအဲ့မှာအကုန်လုံးဆုံးသွားတယ်။ရှင်နေပြီးတော့ဆုံးတာ။စဉ်းစားကြည့်ပေါ့ဒီလူတွေအားလုံးငခုံမြုပ်တိမျိုးကလူတွေအကုန်ဒီမှာစုပြီးတော့ဒီလိုဖြစ်ဖို့ဆိုလို့ရှိရင်တမင်တကာဖန်တီးလို့လောက်ကြံလို့ရပါမလား။မရပါဘူး။သူကလည်းသူအကြောင်းတိုက်ဆိုင်လာတဲ့ခါမှာသူလည်းဒီလမ်းသွားကိုလည်းဒီလမ်းသွားပေါ့။သူလည်းဒီကစီကိုလည်းဒီကစီအမပြောတာကြတာရှိသေးတယ်တချို့ကအဲ့ကားစီကိုလက်မှတ်ဖြတ်ပြီးသားတဲ့เนาะအရေးကြီးလို့ဆိုပြီးတော့မလိုက်ပြတဲ့သူတွေလေကြံခဲ့တယ်ကန့်ဖဲ့တာပေါ့เนาะဒီလမ်းသူသွားဖို့တိကျစီစဉ်ပြီးတော့သွားရင်လည်းပဲဒီကားပါဖြစ်မှာမှောက်မှာပဲကျင်းနေနေပြီအဲ့လွတ်ဖြစ်အောင်လွတ်တဲ့သူကရှိသေးတယ်တချို့ကလည်းရှိမှာပေါ့เนาะအချိန်ကြီးမှရောက်သွားလက်မှတ်မရဘဲနဲ့ကားပေါ်တက်လိုက်သွားပြီးတော့ကားမှောက်တဲ့အချိန်ပါသွားတာလေရှိအောင်ရှိခြင်းရှိမှာသူ30လောက်တပြိုင်တည်းတည်းလို့တိတိကျကျတက်တိုက်ဆိုင်ဆိုင်မြောင်းကလည်းတူရပြေကစားရေကလည်းလှုပ်ပြေကစားအဲ့မှာကားကလည်းအစင်နဲ့တော့ကြတယ်ဆိုတဲ့သဘောတည်းဘုန်းကြီးတို့ပြောမှဆိုလို့ရှိရင်ကံသဘောလို့ပြောရမှာပေါ့ဘာသဘောလဲကဲဒီတော့ခုနကဆရာတော်ဘာပြောသွားတယ်ဆိုတဲ့စကားဝါပြည်သားရဲ့ကံကအုတ်ချုပ်သူတွေထက်ကိုနှိပ်တယ်ဒါလည်းပဲမဖြစ်နိုင်ဘူးလို့တော့ပြောလို့မရဘူးပေါ့နော်ဖြစ်နိုင်ဘူးလို့ပြောလို့မရဘူးနောက်တစ်ချက်ကကာလဝိပတ္တိချင်းခါကာလကဝိပတ္တိဆိုတာကမကောင်းတဲ့အခြေချင်းခါကညံ့နေလို့ချင်းခါညံ့နေတာနဲ့တိုက်ဆိုင်လို့ဒီလိုဒုက္ခရောက်တယ်ဆိုတာလေးပဲဒါမမားတဲ့စကားပါပဲကာလဝိပတ္တိကလည်းပဲဘုန်းကြီးတို့ပြိဿရေအရေးကြီးတယ်ပေါ့ကာလတပတ်တိနဲ့ကျုံနဲ့ချိန်ကောင်းခါကောင်းနဲ့ကျုံလို့ရှိရင်ကြီးပွားတိုးတက်တဲ့ချမ်းသာတယ်ကာလဝိပတ္တိအချိန်နေမပြီးဘူးဆိုလို့ရှိရင်ဘလို့ပဲချမ်းသာဖို့ကံပါပါမချမ်းသာနိုင်ဘူးဆင်းရဲနေကြတဲ့နေသားရှိတယ်ဒါကြောင့်ဒီအဖြစ်နှစ်ခုလုံးဘုန်းကြီးတို့သူ့နေရာနဲ့သူတော်ဖြစ်တိုက်ဆိုင်ပါလေကိုက်ညီပါလေခုပမာပြမဖြစ်ပြနေတာကိုဘယ်တရားဘယ်ကျမ်းဂန်နဲ့ဆင်ခြင်ရမလဲဆိုတော့ဘာ ino တိတာတော့ဒီဗုဒ္ဓတရားပဲရှိတယ်ပေါ့နော်ဗုဒ္ဓတရားရကြည့်လို့ရှိရင်ဖြစ်ရှင်းစရာဒါပဲရှိတာပဲကံနဲ့ပြောခြင်းပြောပြောလို့ရှိဝိပတ္တိတပတ္တိတွေနဲ့ပြောရင်ပြောပေါ့ဒီလိုမှမဟုတ်လို့ရှိရင်တခြားကျမ်းဂန်တွေဒီကမ္ဘာရဲ့ရှင်တွေပေါ့စီးပွားရေးလူမှုရေးအနေထားအုတ်ချုပ်တဲ့ဤစနစ်ဒါတွေနဲ့ဒါပြောခြင်းလည်းပဲပြောပေါ့ရှင်တွေရရချောင်းအကြောင်းအရာတစ်ခုပြည့်စုံအောင်မြင်တယ်တိုးတက်တယ်ဆိုတာဒီရှင်တွေတခုထဲနဲ့တော့မဖြစ်နိုင်ဘူး။ပေါင်းကျင်အခြေအနေတွေအများအပြားပါလို့ရှိရင်ဘုန်းကြီးတို့ပြိတ္တာဘေးကနေပြီးတော့ချမ်းရံအထောက်ပံ့အကြောင်းတွေဝိုင်းဝန်းပြီးတော့စုပေါင်းညီညွတ်သွားလို့ရှိရင်အကောင်းတွေလည်းကျုံနိုင်နေပေါ့။တခါလေကြလို့ရှိရင်အဆိုးကျုံနေဆိုတဲ့နေရာမှာလည်းပဲအကြောင်းတစ်ခုထဲနဲ့ဖြည့်ရှင်းလို့မရအောင်။ဒီအဆိုးတရားဖြစ်လာဖို့အတွက်ကိုအချမ်းရံအထောက်ပံ့အကြောင်းတရားတွေအများကြီးမပါဘူးလား။ပါလေဟိုချက်ဒီချက်ဒီချက်ဟိုချက်ရှာကြည့်လိုက်လို့ရှိရင်အပြစ်ပြစရာလေးတွေ ပြောစရာလေးတွေအများကြီးရှိတယ်ပေါ့ဆိုရဆိုပြီးဆိုရင်လည်းပဲကောင်းတယ်ဆိုရင်လည်းပဲဒါကြောင့်ဒါကြောင့်ဒါကြောင့်ကောင်းတယ်လို့ပြောစရာတွေအများကြီးရှိနိုင်ငံတစ်ခုအနေနဲ့လူပေါင်းများစွာအနေနဲ့မကြည့်နဲ့ပေါ့သူတယောက်တည်းကိုပဲဘုန်းကြီးတို့ကြည့်ပြောကြဆိုဆိုရင်အာဒီလူတယောက်ကြီးပွားတိုးတက်တဲ့ချမ်းသာတယ်ဆိုတာဒီတစ်ချက်တည်းကောင်းတယ်ရပါမလားမရဘူးသူကြီးပွားတိုးတက်ဖို့ချမ်းသာဖို့လိုအပ်တဲ့ချက်တွေတော်များများပြည့်စုံနေလို့ကြီးပွားတိုးတက်တာချမ်းသာတာပေါ့ဟာဒီလူတွေဆင်းရဲနှိပ်ကျနေတယ်ဒီလူတယောက်မွဲတည်နေတယ်ဆိုတာလေးပဲအကြောင်းတစ်ချက်တည်းနဲ့ပြောလို့မရဘူးသူမှချွရင်းချက်အားနှစ်ချက်တည်းရှိလိမ့်မယ်ပေါ့နော်အကြောင်းပေါင်းစုံပေါင်းစုံလာတဲ့အခါမှာအကြောင်းတရားတွေအများပြားတိုက်ဆိုင်လာတဲ့အချိန်ခါမှာဒီလိုဖြစ်တတ်တယ်ဆိုလို့ရှိရင်ဒါဘုန်းကြီးတို့ဘုရားခေါ်တဲ့ကြံ့ငန်နေလေးပဲညီညွတ်သွားပါလိမ့်မယ်လောကအနေထားနေလေးပဲကန့်ညီပါလိမ့်မယ်နောက်တစ်ခုကဒါတပိုင်းကြီးပါလားဆရာဘုရားတပည့်တော်မှရှောက်ထားအပ်ပါသည်တဲ့တရားမြန်မြန်ရရရကြောင်း၌ဝိပဿနာအစတံဝေကားဟုဆိုတာဟောရဘူးတာရှိပါသည်ဘုရားတဲ့တံဝေကမပါပဲတရားထိုင်တဲ့အခါကောင်းတဲ့ခါကမမတ်လေးထိုင်နိုင်ခဲ့ပါသည်တဲ့တံဝေကလင်းမြန်မြန်နှင့်ရှုမှတ်တော့အခါခေါင်းလေးမခိုင်ခါလေးရန်ရပါသည်တဲ့ပုံစံကြည့်မလားဖြစ်ရသည်မှာအမှန်ဖြစ်ပါသလားဘုရားတဲ့ရှင်ဘုရားရဲ့တံဝေကတရားများတပည့်တော်တို့အားဟောကြားပေးတော်မူပါဗျာတဲ့ဒီတံဝေကဆိုတော့နိဗ္ဗာန်ရောက်ကြောင်းပေါ့နေဆုံးသောတပတ္တိမဲ့သောတပတ္တိဖို့မဲ့ဖို့ရဖို့အတွက်အဓိကအကြောင်းသည်တံဝေကပဋ္ဌာဏာနီးစွာသောအကြောင်းရင်းသည်တံဝေကမဲ့ညာရဲ့နီးစွာသောအကြောင်းရင်းဒါနီးကနေတဲ့အကြောင်းနီးကနေတဲ့အကြောင်းဟာတံဝေကနီးကတဲ့အကြောင်းဆိုတော့ဝေးတဲ့အကြောင်းနေလေရှိအောင်မှာပေါ့ဒါနီးကထောက်ပံ့ပေးလိုက်တဲ့အကြောင်းကတံဝေကဆိုလိုတာတံဝေကရှိတဲ့သူကတရားအလုပ်လုပ်ဖြစ်တယ်တံဝေကမရှိတဲ့သူကတရားအလုပ်ကိုမလုပ်ဖြစ်ဘူးတံဝေကဆိုတာကြောက်ရွံ့ထိတ်လန့်ခြင်းနဲ့ရှင်နဲ့အသိဉာဏ်တိညာန်ဒီတာမန်တိညာန်မဟုတ်ဘူးကြောက်ရွံ့ခြင်းထိတ်လန့်ခြင်းနေနဲ့ရှင်နဲ့အတိညာန်ဘာတွေကြောက်တာတော့ဒုက္ခဆင်းရဲတန်ត្រာဝဒီသဘောတရားတွေကိုကြောက်လန့်နေတဲ့အတိညာန်ကိုတန်ဝေကနော်အဲ့တော့ဒီဒုက္ခဆင်းရဲတွေကိုမကြောက်ဘဲနဲ့ဒီတန်ត្រာဝဆင်းရဲသဘောတရားတွေကိုအိုခြင်းနာခြင်းသိခြင်းတရားတွေကိုမကြောက်ဘဲနဲ့မကြောက်တဲ့သူသည်တရားအလုပ်ကိုလုပ်ဖြစ်ဖို့ဆိုတာခဲရင်ဘာလို့တရားလုပ်နေကြတော့ကြောက်လို့ပေါ့တရားထုတ်နေတဲ့သူတွေမေးကြည့်အကြောင်းညာတစ်ခုခုကြောက်စရာတစ်မျိုးမျိုးထိတ်လန့်စရာတစ်မျိုးမျိုးတိုင်ဝင်ကဖြစ်စရာတစ်မျိုးမျိုးကြုံလို့ကြင့်နေကြတဲ့သူတွေများတယ်အလောကမှာနေတဲ့ခါမှာဘာမှကြောက်စရာလန့်စရာလည်းမမြင်ဘူးဆင်းရဲဒုက္ခတွေလည်းမမြင်ဘူးဆိုတဲ့သူတွေဘုန်းကြီးတို့တရားကြင့်ပါဆိုလို့ကြင့်ခိုင်းလို့ရမလားမရဘူးသူတည်းမလိုအပ်ဘူးဖြစ်နေတာတကယ်ကြည့်လို့ရှိရင်တန်ဝေကဖြစ်เสียသည်အဝေးကအကြောင်းနေလဲရှိတယ်လို့ဘုန်းကြီးတို့အနည်းမှရှိနေတဲ့ဒီခန္ဓာကလည်းပဲတန်ဝေကဖြစ်เสียပေါ့ဒီခန္ဓာကဘုန်းကြီးတို့အမြဲတမ်းနှိမ့်ဆက်နေတယ်အမြဲတမ်းဆင်းရဲနေတယ်တဏ္ဍာရီလောက်တောင်မှချမ်းချမ်းသာသာငြိမ့်ငြိမ့်ချမ်းချမ်းလေးနေခွင့်မပေးဘဲနဲ့နှိမ့်ဆက်နေတဲ့ခန္ဓာသည်ကြောက်เสียထိတ်လန့်เสียမကောင်းလားအမြဲတမ်းကိုဒုက္ခပေးနေတဲ့လူတစ်ယောက်နဲ့နေရတယ်လို့ပဲခန္ဓာရတာဒီအပြင်ကလူတွေဘုန်းကြီးတို့ဒုက္ခပေးတယ်နှိမ့်ဆက်တယ်ဆိုတာတော့ချိန်ကာလရှိသေးတစ်ချိန်လုံးဒုက္ခမပေးနိုင်တစ်ချိန်လုံးအနာကပ်နေပြီးတော့အမြဲတမ်းဒုက္ခပေးနိုင်တာဒီဘယ်သူပဲရှိဒီခန္ဓာပဲရှိဒီခန္ဓာကြီးရဲ့သဘောတရားကိုအဲ့လိုမြင်တဲ့သူမှဘာပေါ်လာတော့တန်ဝေကပေါ်တယ်တန်ဝေကပေါ်လို့ရှိရင်တရားကျင့်တဲ့နေရာမှာနော်ထိတ်လန့်မှုနဲ့ရှင်နေကြောက်လန့်မှုနဲ့ရှင်နေဆိုတော့နောက်ကနေတွန်းအားလေးတစ်ခုရနေတော့တရားကျင့်ရတာပို့ပြီးတော့မြန်ပါတယ်ပို့ပြီးတော့လည်းပဲအထုဖြစ်တယ်ဒါမဲ့လည်းဒီမှာစာရေးလျှောက်ထားတဲ့သူကတံဝေကမပါဘဲနဲ့တရားထိုင်တဲ့ခါတဲ့ခေါင်းနဲ့ခါကမမတ်လေးထိုင်နိုင်ခဲ့ပါသေးတယ် အဲ့ဒါဘုန်းကြီးနဲ့တိတ်နားမလဲဘူးတတဝေကဆိုတာ तू ကလေးချိန်တခုလို့ထင်လားတော့မသိဘူးเนาะတတဝေကမပါဘဲနဲ့ထိုင်တဲ့ခါမှာခေါင်းနဲ့ခါမတ်နေတယ်တတဝေကပါတဲ့ခါကျလို့ရှိရင်ခေါင်းနဲ့ခါခေါင်းလေးမခိုင်ခါလေးရိုင်းခဲ့ပါသည်ဖြစ်အားလေးเนาะဒါတတဝေကလည်းတော့မဆိုင်ပါဘူးကိုယ့်ရဲ့စိတ်ခြေနေပေါ့ကိုယ်ရဲ့စိတ်ခြေနေကိုတည်တရားပေါ်မှာတိတ်ကိုလိုလားတဲ့စိတ်လိုချင်တဲ့စိတ်တရားတရားတွေထက်ထက်တန်တန်ဖြစ်နေလို့ရှိရင်လူကတက်ကြွတယ်ကုသိုလ်စိတ်တွေများနေတဲ့အခါမှာတက်ကြွနေတဲ့အချိန်ခါမှာလူကဘုန်းကြီးတို့တရားထုတ်ဖို့ဝန်မလေးဘူးကုသိုလ်ရဲ့သဘောကအပေါ်တက်တယ်အကုသိုလ်ကအောက်ဆင်းတယ်ဒီလိုတရားကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာတိတ်တက်ကြွနေပြီလန်းဆန်းနေပြီဆိုလို့ရှိရင်တန်းလန်းဆန်းဆန်းနဲ့အာဘတရားသူလုပ်နေတယ်ဆိုလို့ရှိရင်သူ့မှာသရတရားကတိုက်တွန်းပြီးတော့ကုသိုလ်ရဲ့အစွမ်းတတ္တိတွေပေါ်လာတယ်။အဲသရတရားနဲ့အာမထုတ်ခြင်းမှုမရှုခြင်းမှုဆိုတဲ့ခါကြလို့ရှိရင်ဘာဖြစ်သွား။သူကရိုင်နေပြီးတော့အဲ့ဒါပျော့ခွေနေ။ဘာနဲ့ဆိုင်တော့စိတ်အင်အား။နော်ဒီကိုယ်ရဲ့အနေအထားသည်စိတ်အားပေါ်မှာလည်းပဲအခြေခံတယ်စိတ်တက်ကတက်ကြွလန်းဆန်းနေလို့ရှိရင်ကိုယ်လည်းပဲခုနကလိုခါလေဖြောက်တယ်ခေါင်းလည်းမတ်တယ်ပေါ့စိတ်ကအားနေနေတယ်စိတ်မပါလက်မပါဖြစ်နေတယ်ဆိုလို့ရှိရင်ခါလေရိုင်မယ်ပေါ့ခေါင်းလည်းမခိုင်ဘူးဖြစ်နေမယ်ပေါ့ဟုတ်ပြီလားဒါကြောင့်တာဝန်ကလည်းမဆိုင်ဘူးဘာနဲ့ဆိုင်တော့စိတ်ချင်နေကိုယ့်ရဲ့တရားတရားကိုယ့်ရဲ့ယုံကြည်ချက်ဒီတရားလုပ်ပေါ်မှာဘလောက်ယုံကြည်တယ်လေကိုရှိပွားတဲ့တရားပေါ်မှာဘလောက်လေးနဲ့ထားသလဲเนาะဒီပေါ်မှာအခြေခံပြီးတော့ခုနကကိုနေကိုထားဆိုတာဘုရားတို့ထူခြားချက်တွေဖြစ်လာတာနောက်စေတနာကံအကျိုးပေးသောခုနှစ်ချက်နဲ့ဆက်ဆက်နေတဲ့အဟောတိကံဆိုတာဘလို့အခြေအနေမျိုးပါလေဖရာတဲ့အဲ့ဒီကံကဒါနသီလသမထဝိပဿနာ၄ခုလုံးနဲ့ဆက်ဆက်နေပါသလားဖရာတဲ့ရှင်းပြပေးပါတဲ့ဒါနတစ်ခုထင်းနေလေဆက်ဆက်နေပါသလားဟောတိကံဆိုတာကအကျိုးပေးခွင့်မရှိတဲ့ကံကျိုးမပေးနိုင်လို့ကျိုးမပေးဖြစ်တဲ့ကံမျိုးကိုဟောတိကံလို့ခေါ်တယ်။ဟောဒါဗမာစကားမှာလည်းပဲသုံးတယ်ဟာဒါလဟတအဟောတိကံဖြစ်သွားပြီ။အဟောတိကံဖြစ်သွားတယ်ဆိုတာအသုံးမဝင်တော့သူ့တဲ့အကျိုးရလတ်တွေထွက်ပေါ်မလာတော့တဲ့ကံမျိုးကိုပါခေါ်မယ်ဟောတိကံကျိုးမပြီးဘူးဘုရင်တို့မှာဟိုလက်ညိုးတွေဖြတ်တာရှင်အင်္ဂုလိမာလကဲလူပေါင်းများစွာသူလက်ညိုးတွေလိုက်ဖြတ်နေလက်ညိုးတစ်ထောင်လောက်လူတွေနာအောင်ကျင်အောင်လဲလှုပ်တယ်စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်လဲလှုပ်တယ်တေးကြည်ပျက်စီးတဲ့အထိလေးပဲဒုက္ခပေးကဲဒီအကုသိုလ်ကံတွေသူပြုတာဘယ်ချိန်မှာတော့ရဟန္တာဖြစ်ဖို့အတွက်ရပိုင်းလေးပဲလိုတဲ့အချိန်ပြောရမယ်ဆိုလို့ရှိရင်နိုင်ပိုင်းလေးလိုတဲ့အချိန်ထိကိုဒီကံနေသူပြုတ်တယ်သူပြုတ်တယ်မကောင်းမှုတွေသူ့ကိုမှန်တကယ်ဆိုလို့ရှိရင်အကျိုးပေးရမှာပဲပေါ့အကုသိုလ်ကံကမကောင်းကျိုးကိုပေးတယ်ကမ္မနိယာမကုသိုလ်ကံကကောင်းကျိုးကိုပေးဒါပဲလို့ရှင်အင်္ဂုလိမာလဒီမှာဘာဖြစ်သွားရဟန္တာဖြစ်သွားတဲ့အချိန်ရဟန္တာဖြစ်သွားပြီဆိုတော့ခုနကပြုတ်ထားတဲ့မကောင်းမှုတွေကျိုးပေးသေးလားအဲ့ဘာကံဖြစ်သွားဟောတိကံပေါ့ကျိုးပေးလို့မရတော့ကျိုးပေးခွင့်မရှိတော့เนาะအဲ့တော့ဒီနေရာမှာကြည့်လိုက်လို့ရှိရင်ဒါနတစ်ခုသေးနဲ့ပဲဆက်ဆက်နေတယ်လို့ဘုန်းကြီးတို့အဲ့လိုယူဆလို့တော့မရဘူးပေါ့တချို့ဒါနကောင်းမှုပြုတယ်အဲ့ဒါနကောင်းမှုသည်ကျိုးမပေးတာမျိုးလေရှိမှာပေါ့ဒါနရဲ့အသက်ရှင်ခြင်းချမ်းသာခြင်းနေကဲခုရဟန္တာဖြစ်ခံနည်းလေးလှူလိုက်တယ်ပေါ့ဒါပေမဲ့လို့အဲ့ဒီကုသိုလ်အဲ့ဒီကောင်းမှုတွေရဟန္တာဖြစ်သွားတဲ့သူတယောက်အတွက်လိုအပ်သေးလားမလိုအပ်တော့ဘူးเนาะမလိုအပ်တော့ဘူးဒါမျိုးမလိုအပ်တော့တွဲကြောင်မို့လို့အကျိုးမပေးတာဒါမျိုးလည်းပဲဟောတိကံအကျိုးပေးနိုင်တဲ့ခြေနေတွေမရှိတော့လို့အကျိုးမပေးတော့တာလည်းပဲဟောတိကံပေါ့ဒါနမှလည်းဖြစ်တယ်သီလလည်းဖြစ်နိုင်တာပဲဘာဝနာလည်းဖြစ်နိုင်တာပဲပေါ့ဒါနတစ်ခုတည်းနဲ့ဆက်ဆက်နေတယ်လို့တော့အဲ့နော်ယူဆလို့မရအောင်တတ်တတ်လို့စားတာကုသိုလ်ပိုရပါသလားဖေဟာတဲ့ ဒါခုနမက်ကင်၈ပန်းနဲ့ဒီမကွန်လေးအရှိဆုံးပေါ်ဆုံးရောက်နေတော့ဘုန်းကြီးကတွေ့လိုက်လို့အဲ့ဒါကျုံတော့ပြောပြီးသားအကျင့်တစ်ခုကောင်းမကောင်းမှန်မှန်ဆိုတာကိုမက်ကင်၈ပန်းနဲ့စစ်ဆေးကြည့်သီလသမာဓိပညာနဲ့ကြည်သီလသမာဓိပညာတွေတိုးတက်စေတယ်ဆိုလို့ရှိရင်ပို့ပြီးတော့ကုသိုလ်ရမယ်ပေါ့တတလို့စားလို့ဘုန်းကြီးတို့သီလလည်းမဟုတ်ဘူးသမာဓိလည်းမဖြစ်ဘူးပညာလည်းမရဘူးဆိုလို့ရှိရင်တော့ပို့ပြီးတော့ကုသိုလ်ရစရာအကြောင်းရှိလားမရှိဘူးဒီအကျင့်တစ်ခုလည်းမဟုတ်ဘူးတချို့အကျင့်ပေါင်းစုံကျင့်တယ်နော်ညီလာပေါင်းစုံနဲ့စိတ်ကူးတရားအထုံနေကြတာပဲစိတ်ကူးမျိုးမျိုးနဲ့ဘုန်းကြီးတို့ဘဝပြင်မှာဆိုလို့ရှိရင်ပို့တော့များသေးတယ်ဟိုအကျင့်ဒီကျင့်ဟိုလိုလှုပ်ဒီလိုလှုပ်ဆိုပြီးတော့တယောက်ကပြောအကုန်လျှောက်လို့ယုံကြည်မှုတွေနဲ့လှုပ်နေကြတာအဲ့ယုံကြည်မှုဆိုတဲ့နေရာမှာကိုဒီအလုပ်ကိုလုပ်တဲ့မလုပ်တဲ့ဆုံးဖြတ်ခြင်းရင်ကိုယ်တိုင်ဆုံးဖြတ်နိုင်ဖို့အတွက်ပေးတယ်လေတီလာသမာဓိပညာမဂ်ကင်၈ပါးတိုးတက်မှုကိုရတယ်မဂ်ညာဘုံညာနိဗ္ဗာန်ရောက်ဖို့အတွက်ထောက်ကူဖြစ်တယ်ဆိုလို့ရှိရင်ကောင်းတဲ့အကျင့်ပေါ့ထောက်ကူမရလို့ရှိရင်မကောင်းတဲ့အကျင့်လို့အဲ့လိုတတိချသတ်မှတ်ထားလိုက်ပေါ့နော်နောက်တစ်ခုကရှင်ဘုရားတဲ့တအိမ်မငိုက်ပဲနှစ်စိတ်မပြတ်နှံ့ပဲတရားကျင့်လင်းနဲ့ပုံမို့တရားရမြန်ဆန်မီဟုဆိုရှိပါလေတဲ့ဒါဆိုအိမ်မငိုက်လွယ်သောစိတ်မပြတ်နှံ့လွယ်သောအနေထားဥပမာတဲ့ကင်မီကောက် upside down position နဲ့တချို့ယောဂကျင့်စဉ်အနေထားမျိုးနှစ်တဲ့အန္တဝါဒရင်ငုတ်တာနော်ရောက်မှနေတာပေါ့နောက်တစ်ချက်ကအလန်တိုင်းထိတ်ဒါမှမဟုတ်လို့ရှိရင်လည်းမျောစင်တဝါထိတ်ကျင့်ရင်းနဲ့ concentration ပိုရလွယ်သဖြင့်တရားရဉာဏ်နိုင်မှလားအမိရှိပါတဲ့ခုနပထမတစ်ချက်ကတော့ဟုတ်တုတ်တော့ပါအိမ်မငိုက်ပဲစိတ်မပြန့်နှံ့ပဲနဲ့တရားကျင့်ရင်တရားရတာပို့ပြီးတော့မြန်ဆန်တယ်ဒါတော့လက်မခံနိုင်စရာမရှိပါဘူးတရားမရနိုင်တဲ့အကြောင်းတွေမှာဌိနမိဒါတို့ဥဒိသကုတ်ကုသတို့ပါတယ်သူတို့ကတားဆီးနှောက်ရှက်တတ်တဲ့သဘောနိဝရဏတရားမရအောင်တားတယ်ပေါ့နော်တရားမရခြင်းအကြောင်းရင်းဆိုပြီးတော့ဘုရားစောင်းလေးတုတ်တော့ယောဂီတွေဖတ်ဖို့ရေးတယ်ရှိပါတယ်အဲ့အကြောင်းရင်း၅ချက်ထဲမှာဒါပါလေဆိုတော့အိမ်မငိုက်ပဲနဲ့စိတ်မပြတ်ပဲနဲ့ကျင့်သေးချာတယ်တရားရဖို့မြန်တယ်ဒါပေမဲ့လို့ဒီမှာအိမ်မငိုက်အောင်စိတ်မပြတ်အောင်ဆိုပြီးတော့ကင်မီကောက်ထောင်ပြီးတော့ကျင့်မယ်ယောဂလို့ကျင့်မယ်ဒါတော့သိတဲ့ဘာဝမကြအောင်ဟုတ်ပြီလားဒီအိမ်မငိုက်ယုံစိတ်မပြတ်ယုံနဲ့တရားရမလားဒါစဉ်းစားကြည့်ပေါ့အိမ်မငိုက်လို့ရှိရင်စိတ်မပြတ်လို့ရှိရင်တရားရတာကတော့အမှန်ပဲနော်အိမ်မငိုက်ယုံနဲ့စိတ်မပြတ်ယုံနဲ့တရားရပါမလားအဲ့လိုသာရလို့ရှိရင်ဥမာတချို့ညလုံးပေါက်နေတဲ့သူတွေအကုန်တရားရကုန်ပြီပေါ့ဟုတ်ပြီလားချင်းနေကဘုန်းကြီးတို့တရားရတယ်တရားကျင့်တယ်ဆိုတာဘာလဲဒီတတိပညာနဲ့အသိဉာဏ်တွေတိုးတက်အောင်အားထုတ်နေတာတရားအားထုတ်တယ်ဆိုတာဘုန်းကြီးတို့အသိဉာဏ်ဉာဏ်တန်လာအောင်အသိဉာဏ်အဆင့်တန်းမြင့်လာအောင်တတိယပညာရဲ့ဝိရိယရဲ့ထပ်ထက်တတိပညာဝိရိယနဲ့ကျင့်နေတာကဲခုနကကင်မီကောက်ထောင်နေတယ်ဆိုတာဘုန်းကြီးတို့အိမ်မငိုက်တာတော့မှန်တယ်ပေါ့သူ့မှာကင်မီကောက်ထောင်နေလိုက်ချင်းအပြည့်ပါတတိမှလည်းမတူဘာပညာမှလည်းမရအောင်ကဲကင်မီကောက်ထောင်နေလို့ဘုန်းကြီးတို့စားတယ်ကြက်လို့ရတယ်ဆိုရင်ဘုန်းကြီးတို့လည်းထောင်ကျင်ပါတယ်ရပါမလားမရဘူးတတိလည်းမတိုးတက်ဘူးပညာလည်းမဖြစ်ဘူးတမာတိလည်းမရနိုင်ကဲခုနအတူတူပဲပေါ့အနာဝါဒရေအောက်မှာနေတယ်ရေငုပ်နေတယ်ပေါ့ဟိုလန်တိုင်းထိတ်တယ်မျောစင်ထိတ်တယ်တက်နေတယ်ဘယ်မှာပဲနေနေပါအိမ်မငတ်ယုံနဲ့တရားမရအောင်စိတ်မပြန့်ယုံနဲ့လည်းမရအောင်ခဏခဏဘုန်းကြီးတို့ပြောပြတယ်ဘုန်းကြီးတို့တရားပြကစားတကလေးတယောက်ကပညာပေးတာအများအားမှတ်မိတယ်သူကတရားထုတ်တာသိငြိမ်အခါလေးကြည့်လိုက်လို့ရှိရင်ဟောဒီလိုယောဂီတွေတရားအထုတာဘုန်းကြီးတို့ပလင်ကနေမကြခဏတတ်တော်တတိထားကြည့်တယ်။ဟာဒီကတကယ်ငြိမ့်တာမလောက်။ တနေ့မှလည်းမရွှေ့ဟာသူတိတ်ထင်ကြည့်တယ်ဖေဟာဒီစကားတိတ်တော်တာတော်တော်တရားမြင်နေလို့ဖြစ်မယ်ဆိုတော့ညနေတရားစစ်ချင်ကြတော့သူမေးကြည့်တယ်မင်းဒီလောက်ငြိမ့်နေတာလို့တရားတွေတော်တော်ရလားတော်တော်ကောင်းလားဆိုတော့မဟုတ်ဘူးဖေရတယ်တပြည့်တော်အိမ်မှာဖဲရိုက်နေကြအိမ်မှာမြေတော်မိသားစုတွေနဲ့ပေါ်ကတောင်းနေတော့တယ်ဒီလောက်ထိုင်တာလောက်ကတော့တပြည့်တော်အပြည့်အဝပေါ်တယ်သူကလှုပ်ပဲနဲ့နေနေတယ်တခါလေးကြားလို့ရှိရင်ညာလုံးပေါက်တော့နေသေးတယ်တဲ့သူကပွင့်ပွင့်နေနေမဲ့သူပြောတယ်နော်ငြိမ့်နေတယ်ဆိုတာငြိမ့်နေတိုင်းလည်းပဲဘုန်းကြီးတို့ပြိဿရေတရားရတယ်တရားကောင်းတယ်လို့သတ်မှတ်လို့ရလားမရဘူးတရားရတယ်ဆိုတာဒီအသိဉာဏ်နေရင့်တန်မှုနော်ဟိုမှာမျောစင်ထိပ်ပဲနေနေပေါ့တောင်းထိပ်ပဲတက်နေနေပေါ့ဘာအသိဉာဏ်မှမတိုးတက်လို့ရှိရင်တရားရပါမလားမရဘူးနော်ဒီအချက်လေးတွေအဲ့ဒါသတိထားစရာနောက်တစ်ခါရှင်ဘုရားတဲ့ဘုရားရဲ့ဆုံးမသည်နိုဘယ်ထရုဖြစ်ကြောင်းနဲ့ချွင်းညက်မရှိယုံကြည်လက်ခံပါသည်ဖျားတဲ့ဩနာသေးဆိုတာလည်းရှောင်မရတော့ဖြစ်စဉ်ဖြစ်ကြောင်းထင်ရှားပါသည်ဖျားတဲ့ဒါဆိုလူဘဝသည်တဲ့ negative သဘောဆောင်ပြီးပြောစရာတိတ်မရှိသလိုလိုဖြစ်နေမိပါသည်တဲ့လူဘဝကိုအပြုသဘောဆောင်ပြီးပျော်ရွှင်အောင်ဘလို့ကြင့်ကြံနေထိုင်ဖို့ဆုံးမပေးတော်မူပါဖျားတဲ့နောက်ကဘုရားဝါဒနဲ့လည်းပဲကဲ့ညီအောင်တယ်သူကလူဘဝကိုဘယ်လိုသဘောပေါက်ထားတော့ဆိုတော့လူဘဝကပျော်စရာနော်လူဘဝကိုပျော်စရာဖြစ်စေခြင်းတယ်ပေါ့ဘုရားမှာဘုရားရဲ့အဆိုးအမတွေကဒီမှန်ကန်တဲ့သစ္စာတရားတွေအရာကြည့်လိုက်လို့ရှိရင်လူဘဝမှာပျော်စရာမရှိဘူးကဲဦးဂျင်းနာချင်းတေးချင်းတရားဆိုတာလည်းပဲဘုန်းကြီးတို့ပြိဿရဲ့အတိအကျရှောင်မရအောင်ရှိနေတော့တကယ်စဉ်းစားလို့ရှိရင်လူဘဝမှာတကယ်ပျော်စရာရှားတယ်ဒါအမှန်တရားပဲသူကလူဘဝမှာပျော်ခြင်းတယ်ပေါ့ပျော်စရာမရှိတယ်လို့လို့ဖြစ်နေတဲ့အတွက်ကြောင့်မို့တဲ့ပျော်စရာဖြစ်အောင်ဘုရားဝါဒနဲ့လည်းပဲကန့်ညင်အောင်ဆုံးပါပါတဲ့ပိုဇရှင်တော့မှားနေပြီထင်တယ်ဘုန်းကြီးကဘုန်းကြီးတို့အခုဟောတယ်ဆိုတာလောကမှာပျော်အောင်ဟောတာလားတန်တရားနေပြီးတော့ထွက်မြောက်အောင်ဟောတာအခုပြောင်းမြန်တရားတွေဟောခိုင်းနေနော်လောကကနေပြီးတော့ထွက်မြောက်ဒီလောကကြီးရဲ့ဒုက္ခသဘောဒီအမှန်တရားဆိုတာဒုက္ခဆိုတာဒီတကယ်အမှန်တရားဒီမှာပျော်နေနိုင်နေဆိုတာဒီအမှန်တရားကိုမမြင်တဲ့သူမှပျော်တယ်လောကမှာပျော်တယ်လူဘဝမှာပျော်စရာကြီးပဲပျော်စရာကောင်းလိုက်တာလို့ပျော်နေတဲ့လူတယောက်မှကြည်လိုက်လို့ရှိရင်သူ့မှာအမှန်တရားတွေဝေးနေ။ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကြီးကဗာတရားတွေဟောလို့ဆိုလို့ရှိရင်အမှန်တရားတွေကိုဟောတယ်။တကယ်သဘာဝအတိုင်းမြင်ခိုင်းတာပေါ့။ကိုယ့်ကိုယ်ကိုမလိမ်ခိုင်းဘူး။ကိုယ့်စိတ်ကိုလည်းပဲမလိမ်ခိုင်းဘူး။ပျော်စရာမဟုတ်တာကိုပျော်စရာဖြစ်အောင်ဘုန်းကြီးတို့ကဲစိတ်ကိုလှည့်ပတ်လိမ်ညာပြီးတော့လှုပ်ယူရင်ခဏပဲရမှာပေါ့။တကယ်ကြည်လိုက်လို့ရှိရင်ပျော်စရာဆိုပြီးတော့လောကမှာပျော်စရာပျော်စရာတွေဘလောက်ပဲရှာရှာနောက်ဆုံးကြလို့ရှိရင်အဲ့ပျော်စရာကပဲညင်းငွေစရာတွေဖြစ်လာတယ်နော်ဘလောက်ပဲပျော်အောင်နေနေဘလုံးမပျော်လို့မရတဲ့အကြောင်းတွေရှိနေတာသေချာပေါ့ဒါအမှန်တရားဆိုတော့ဒီအမှန်တရားကိုတော့ဘုန်းကြီးတို့ကပြောင်းပြန်ဖြစ်သွားအောင်ဆန့်ကျင်ဘက်ဖြစ်သွားအောင်လုပ်ယူလို့မရအောင်လောကမှာပျော်စေခြင်းနဲ့ပျော်နေခြင်းနဲ့ဆိုလို့ရှိရင်တစ်ခုရှိတာကုသိုလ်နဲ့ပျော်နိုင်အောင်ပဲလုပ်အောင်ဘာနဲ့ပျော်ကုသိုလ်နဲ့ပျော်နေလိုက်လို့ရှိရင်အဲ့ဒါလောကတဏှာအဖြစ်ပျော်စရာပဲเนาะခုနအကုသိုလ်တွေနဲ့ဘုန်းကြီးတို့ပျော်မဲ့အစားမမှန်တာတွေကိုလက်စားပြီးတော့လိန်ညာပြီးတော့ကိုယ်စိတ်ကိုလိန်ပြီးတော့အပျော်ရှာမဲ့အစားကုသိုလ်နဲ့ပျော်အောင်နေလို့ရှိရင်အဲ့ဒါဘုရားရှင်ရဲ့ဝါဒနဲ့လည်းကြိုက်လေပေါ့ကုသိုလ်ကောင်းမှုပြုလို့ရှိရင်ပျော်တာပဲတချို့ဒါနနဲ့ပျော်တဲ့သူရှိတယ်အဲ့တချို့ကသီလနဲ့ပျော်တဲ့သူရှိတယ်တချို့ကဘာဝနာနဲ့ပြောတဲ့သူရှိတယ်ဒီနေ့ဇန်နဝါရီလကဘုန်းကြီးရဲ့မွေးနေ့မှာဘုန်းကြီးကပြိတ္တတွေကိုတရားတဖို့ဟောပြီးတယ်ကုသိုလ်ပြုတာပျော်စရာလို့ဘုန်းကြီးကအဲ့လိုပြောတယ်သူက happy birthday ဆိုပြီးတော့တစ်ချိန်လုံးဘုန်းကြီးတို့မွေးနေ့ဆိုလို့ရှိရင်အပျော်ပါစေပေါ့ပျော်ပါစေပေါ့သူတို့ဆုတောင်းပေးတယ်ဒါပေမဲ့မွေးနေ့မှာပြောတယ်ဆိုတာဘာနဲ့ပြောရမှာတော့ဘုန်းကြီးတို့ခံယူထားတာကကို့မွေးနေ့မှာကုသိုလ်ကောင်းမှုပြုနိုင်တဲ့เนาะအနေထားကုသိုလ်ကောင်းမှုတွေပြုပြစ်တဲ့မွေးနေ့သည်ပျော်စရာเนาะ ကုသိုလ်မပြုဖြစ်ပဲနဲ့ဘုန်းကြီးတို့ဘာမှပြောစရာမရှိဘူး။ဒါကြောင့်ပြောစရာအကောင်းဆုံးသည်ဒါနနဲ့ပြောတဲ့သူအတွက်ဒါနပြုပေါ့။သီလနဲ့ပြောတဲ့သူအတွက်သီလပြု။ဘာဝနာကောင်းမှုနဲ့ပြောတဲ့သူအတွက်ဘာဝနာတွေပြု။တချို့ကဝိညာဉ်ဝိဆာအာတန်နဲ့ပေါ့။ဝိညာဉ်ဝိဆာတွေဆောင်ရွက်နေလို့ရှိရင်မောရပန်းအမှန်မသိဘူး။ပင်ပန်းအမှန်မသိဘူး။ပြောနေတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါလေကုသိုလ်နဲ့ပြောတာပေါ့။အကောင်းဆုံးပြောရှင်စရာသည်ပါနဲ့ပြောတာပဲရှိလေကုသိုလ်နဲ့ပြောတာပဲရှိဟုတ်ပြီလားအဲ့လိုကုသိုလ်နဲ့ပြောတဲ့အကျင့်ရလာလို့ရှိရင်တော့တဖြည်းဖြည်းနဲ့စိတ်ဓာတ်တွေကရှင်းတန်လာအဆင့်မြင့်လာရင်ခုနကအမှန်တရားနေနဲ့လေဘုန်းကြီးတို့နီးစပ်လာတယ်အပြောစရာတွေပြောစရာတွေဆိုပြီးတော့ပြောစရာတွေကြီးပဲရှာနေလို့ရှိရင်အမှန်တရားနဲ့ဝေးသွားရင်တော့ဖြစ်အဲ့ဒါတရားနဲ့တဖြည်းဖြည်းပို့ဝေးသွားမယ်ပေါ့နော်ဘုရားတရားနဲ့ကိုက်ညီအောင်နေခြင်းလို့ရှိရင်ကုသိုလ်နဲ့ပြောအောင်လုပ်ဟုတ်ပြီလားကဲတလားဆိုလို့ရှိရင်ဘုန်းကြီးတို့မိကုန်းနဲ့လည်းကုန်ပါပြီနော်ဘုရားရှင်ရဲ့အဆုံးအမတရားဓမ္မတွေကိုလိုက်နာကျင့်သုံးလက်တွေ့ကျင့်သုံးအားထုတ်နိုင်ကြသဖြင့်ကျင့်ကြံနိုင်ကြသဖြင့်ဒုက္ခခတ်သိမ်းကင်းငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုလင်းမြန်စွာလွယ်ကူစွာနဲ့နော်မညံဖုန်ညာတရားတွေကိုလင်းမြန်စွာလွယ်ကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေ